ချင်းရင်းမြစ်ထဲမှာလူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတဲ့အ мян ရေရင်နစ်မြုပ်မှုနဲ့ပတ်သက်ပြီးစနစ်တကျစစ်ဆေးပြီးတော့တာဝန်ရှိတဲ့သူတွေကိုဖော်ထုတ်အရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနေ့ကြတာပရိနေကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုံစီနဲ့ခရီးသည်ဝင်အားမမျှတမှုကြောင့်အခုလိုချင်းရင်းမြစ်ထဲမှာအ мян ရေရင်နစ်မြုပ်ရတဲ့အကြောင်းရင်းနောက်ဒီရေချောင်းတွားလာနေတဲ့သူတွေဘလို့မျိုးရေပေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတဲ့မှာတလဲအများပြည်သူအသုံးပြုနေတဲ့ခရီးလမ်းပန်းတွားလာရေးဒီမှာအသက်ဘေးအန္တရာယ်ကြုံလာရရင်ကာကွယ်နိုင်အောင်ဘလို့မျိုးတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျဆောင်ရွက်ထားတဲ့မှာတလဲဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်စကိုင်းတိုင်းဟ ோம் လင်းမျိုးကနေမုံရွာမျိုးကိုထွက်ခွာလာတဲ့ချင်းတွင်းမြစ်တွင်းသွားအင်းငင်းချမ်းသာအ мян မော်တော်ရေရင်လိုင်းကအောင်စိုးမိုးကျော်နှင့်အ мян ရေရင်ဟာပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မနက် 9:30 မိနစ်မှာစကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ကဏီမြို့နယ်ကင်းအုပ်စုမိချောင်းတွင်းကျေးရွာနာမှာနှင်းမြုပ်ခဲ့တာဖြစ်ပါတယ်။အောက်တိုဘာလ20ရက်နေ့အထိကတော့ချင်းတွင်းမြစ်ထဲနှင်းမြုပ်သွားတဲ့ရေရင်ကိုအပီးတိုင်ဆယ်ယူနိုင်ခဲ့တယ်လို့တည်ဆုံသွားတဲ့ခရီးသွားအလောက်80ကျော်ကိုဆယ်ယူနိုင်ခဲ့ပြီးပျောက်ဆုံးသူတချို့ကိုရှာဖွေနေကြစေဖြစ်ပါတယ်အခုလိုအ мян ရေရင်နစ်မြုပ်ရတာဟာရေရင်ရဲ့အမှန်တကယ်ဝင်ဆောင်နိုင်မှုတည်နိုင်အားထက်ပိုပြီးကုံစီရောခရီးသည်ပါအစမတန်တင်ခဲ့တာကြောင့်နစ်မြုပ်ခဲ့တာဖြစ်ပြီးခရီးသည်တွေအသက်ဆုံးရှုံးခဲ့ရတာပါတဆာယာပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေနဲ့တကွာရေချောင်းတည်ယူပို့ဆောင်ရေးဝင်ဆောင်မှုလုပ်ငန်းတာဝန်ရှိတဲ့သူတွေအနေနဲ့ခရီးသည်တွေရဲ့အသက်ဘေးရန်ရဲ့လုံခြုံကာကွယ်နိုင်ရေးစနစ်တကျဆောင်ရွက်တဲ့လို့ဝေဖန်မှုတွေရှိနေပါတယ်အမေရိကန်ရောက်မြန်မာတဦးဖြစ်တဲ့ဥရွှေထွန်းကတော့စင်ကာပူအခြေစိုက်အမေရိကန်ကုမ္ပဏီရဲ့နိုင်ငံတကာခရီးသည်တွေရေချောင်းပို့ဆောင်ရေးလုပ်ငန်းခွင်မှာခရီးသည်တွေအတွက်အဓိကဘေးကင်းလုံခြုံရေးဆိုင်ရာတာဝန်ယူလုပ်ကိုင်ခဲ့ရတဲ့တင်မောဝင်တဲ့တူဦးဖြစ်ပါတယ်။နိုင်ငံတကာစံနှုန်းတွေအရရေချောင်းတည်ယူပို့ဆောင်ရေးတွေမှာခရီးသည်ရဲ့ဘေးကင်းလုံခြုံရေးကပထမအဓိကဖြစ်တဲ့သူတို့အသက်ဘေးကြုံလာရလာရင်ဘလို့မျိုးအရေးပေါ်ဆောင်ရွက်ပေးရမယ်ဆိုတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းစီအစဉ်အဆက်ကိုသူ့အတွေ့အကြုံနဲ့ရှင်းပြီးအခုလိုရှင်းပြပါပါတယ်
။ကျွန်တော်အခန်း15ကဒီပါစင်ညာတွေကိုကျွန်တော်တာဝန်ယူရပါတယ်။ဒီ emergency ဖြစ်လို့ရှိရင်ကိုခရီးသည်ကိုပါစင်ညာကိုအရင်ဆုံးကသတိပေးနှိုးဆော်ရပါဖြစ်တယ်ပါဖြစ်တယ်အခန်းထဲမှာနေလို့မရဘူး track ဆို track အဲ့လိုမျိုးပေါ့ကျွန်တော်တင်မောပါပါဆိုတော့ safety first ဆိုရဲဒီဥပဒေပေါ့လေအဲ့ဒီအတွက် safety တွေပေါ့အများနဲ့နှစ်ပတ်တစ်ခါလုပ်တယ် group like ခွဲပြီးတော့ပေါ့ဗျာခီးတယ်ဘယ်နှယောက်ကနေဘယ်လောက်ဘယ်တယောက်တိုင်ယူမလဲသူ့ group နဲ့သူပေါ့ကျွန်တော်ခုနပြောလို့ကျွန်တော် group ပါအားကျွန်တော်ခန်း15ကပါစင်ညာဟိုကျွန်တော်ကတာဝန်ယူရတယ်ကျွန်တော် live ပြက်ကကိုမဝတ်တိုင်တော့ကျွန်တော်တို့ကကိုယ်တိုင် live ပြီးတော့သူတို့ဝတ်ပေးရတယ်ကျွန်တော်တို့ကအဲ့ဒီတာဝန်ယူပြီးရတယ်ပြီးတာနဲ့တင်မောအပန်းနာလုပ်မယ်ဆိုလို့ရှိရင်ကိုတာဝန်ကြတဲ့ boat live boat ကျွန်တော်တို့မှာအဲ့တော့ကျွန်တော်မှတ်မိတယ် live boat ကဘိုးဘက်၅ဦးဒီဘက်က live boat ကျွန်တော်ခီးတဲ့အကုတ်ကျွန်တော်ကအဲ့ဒီကိုခေါ်သွားရတယ်တင်မောအရေးပေါ်ဖြစ်လို့ရှိရင်အပန်းတန်းဆိုပြီးဘာပဲဖြစ်ဖြစ်အဲ့လိုအရေးပေါ်ဖြစ်လာလို့ရှိရင်ကျွန်တော်တို့ရဲ့ပထမဦးစားပေးကကိုယ့်တဲ့ကိုနောက်မှာထားခီးတယ်ကိုရင်းလို့ပထမဦးစားတဲ့ခီးတယ်ကိုရင်းလို့ဖြစ်တဲ့များအကြောင်းကိုရင်းလို့တရင်ပို့ပြီးတော့အဲ့ကပ္ပင်ရဲ့အော်ဒါကိုကျွန်တော်တို့ကနားထောင်နေရတယ
်အများပြည်သူတို့ခီးသွားလမ်းမဆက်သွယ်ရေးစနစ်တွေဖွံ့ဖြိုးတိုးတက်မှုမရှိသေးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာခီးသွားပို့ဆောင်ရေးဝန်ဆောင်မှုအတွက်တာဝန်ရှိတဲ့ခီးသွားလုပ်ငန်းရှင်တွေတာဝန်ရှိလုပ်သားတွေကိုခီးတယ်တွေအတွက်ဘေးရန်ရဲ့လုံခြုံရေးဘယ်လိုလုပ်ရမလဲဆိုတာစနစ်တကျတင်နန်းပေးလိုအပ်တယ်လို့ခရီးသွားပြည်သူတွေအတွက်လည်းအသက်ဘေးကြုံလာရရင်ဘလို့ကိုကိုကိုကာကွယ်ရမလဲဆိုတာကိုပညာပေးတင်တယ်လို့သူကအခုလိုအကြံပြုပါတယ
်ဒီကဒီတင်မောကို safety ဖြစ်လို့ပို့ဒီတင်မောရဲ့တန်ချိန်နဲ့သူ့ရဲ့ capacity အားနဲ့ဘလောက်ဝန်ဒီကအဲ့ဒါအရေးကြီးကြီးပါဘာကြီးမှာကျွန်တော်လည်းတိစောက်ကျွန်တော်ပြောပြလူရှိခြေစလောက်တင်တာကားအစားပြီးတော့တိုင်းလောက်တင်တာဒီကတန်ချိန်9000လောက်လူဟာပြည်စလောက်အဲ့လိုပေါ့လေအဲ့တော့ဒီက safety မရှိမိပါဘူး safety ကိုဘလို့တွေးဆရာထွက်ရမလဲဆိုတော့ရေချောင်းဥသီးဆန္ဒတွေကစစ်စေးရေးတွေသူ့ထွေးနီးပေးရမယ်အဲ့ဒီလိုတိတိကျကျကင်တွယ်နိုင်မှဒီလို accident ဖြစ်ရင်ဒီကြောက်ကရော့မယ်လို့ကျွန်တော်ကထင်ပါတယ်ဒါနေရာဖြစ်ဖြစ်ကျွန်တော်အခုလုံးလုံးတဲ့အလုပ်တောင်းမှဒီလို market ထဲမှာတောင်းမှ50 plus ပဲဘာပဲဖြစ်ဖြစ် emergency အလမ်းမြည်ပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန့်နာကံမှုအဲ့ဒါအရေးကြီးတယ်အဲ့ဒီ safety ဖြစ်ဖို့ထေချာထွင်းဖို့လိုအပ်ပါတယ်ဘာကြီးမှာအဲ့ဒီနိုင်ငံတကာဆန်ရင်ဆန်ရင်ကမှုအောင်ပေါ့ဗျာစနစ်တကျလုပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်အခုလိုအ мян ရေရင်နစ်မြုပ်ပြီးအများပြည်သူလူထုအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်အပေါ်တည်ဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့ရတဲ့ခရီးသည်တွေအတွက်သက်ဆိုင်ရာဌာနတွေကလိုအပ်တဲ့အကူအညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားဖို့နိုင်ငံတော်သမ္မတဦးထေချော်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလက်ရှိမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကအနီးကပ်ကြီးကြပ်ပြီးလူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနမိသက်ဦးစီးဌာနရဲလုံခြုံရေးတပ်မတော်တို့ဘက်ကကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်